မြောင်းရီတောလမ်းမှာအခုမိုးရသည့်ကာလအတွင်းသွာလာရတာတွေခက်ခဲနေပြီးတော့မြို့ရင်းကုန်စီစီးဆင်းနိုင်မှုနဲ့ခီးသွာလာတဲ့သူတွေအတွက်လည်းအခက်ကြုံနေတယ်လို့ကိုယ်တိုင်ကြုံတွေ့တဲ့သူတွေကပြောပြပါတယ်တိုက်ပွဲအခြေအနေကြောင့်သွာလာတားမြစ်ထားတဲ့အာရှလမ်းကိုပြန်ပြီးတော့အဆုံးပြနိုင်ဖို့ကိုလည်းဒေသခံတွေနဲ့ကုန်တယ်တွေကပြောလင်းနေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညာဝင်းအောင်ပြောပြပါမယ်ရှင
်စစ်ကောင်စီတပ်နဲ့ကရင်တိုင်းသားလက်နက်ကင်အပါဝင်တော်လိုင်းအပူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ကုံသွဲကြီးအဓိကလမ်းကြောင်းဖြစ်တဲ့အာရှလမ်းမကြီးကိုအသွာလာတားမြစ်ထားတာပါခရီးသွားတွေနဲ့ကုံစီသေးယူသူတွေဟာမြဝတီတော်လမ်းကိုအဓိကထားအသုံးပြုနေကြပြီးအခုမိုးရင်းအခါမှာတော့သွာလာရအတော်လေးခက်ခဲနေတယ်လို့ကိုယ်တိုင်ကြုံတွေ့ရသူတူကပြောပါတယ
်အချိန်လေးကဘယ်လိုဖြစ်နေလဲဆိုတော့မိုးကတအားရွာလို့ဆိုရင်ဗျသွာလာဖို့ကတော့အဆင်တော့မပြေဘူးလေဟိုလမ်းဟောင်းကြားပြန်တော့လေဆရာအတက်တည်းအစင်းတည်းရောက်ထားတဲ့လမ်းဆိုတော့အခုကအတက်ကိုတုံးရအစင်းကိုတုံးရတဲ့အခုကကျွန်တော်တို့ကားပြန်ဆင်းဖို့မဆင်းရသေးဘူးမဆင်းရသေးဘူးဆိုတာဒီလမ်းမှာဘယ်နဲ့တားလို့ကြာမယ်မှန်းမသိရတော့ကိုဆင်းဖို့နည်းနည်းလေးအဆက်တည်းနေလို့လေတုံးလမ်းတုံးလမ်းရှိတယ်ဗျာတုံးလမ်းတော့အခုကဘယ်လမ်းမှအဆင်မပြေနေဘူးကျွန်တော်တို့ကတက်လာတဲ့နေ့ကတော့ကားတိုင်းလိုလိုအဲ့လိုပေါ့နော်လေထုံစက်နဲ့ဆွဲရပြရတာရှိရလေကျွန်တော်တို့ကကိုနိုင်ကလည်းဆွဲရတယ်လေမိုးရတော့ဘယ်တော့မှအဆင်မပြေဘူးကတော့လာလေ
မိုးရင်းမှာလမ်းပြက်စီးပြီးကားကြီးတွေလမ်းချော်တိမ်းမောက်တာရှိသလိုကားအသေးနဲ့သွာလာသူတွေကလည်းညအိတ်ခီးသွာလာနေရတယ်လို့ပြောပါတယ်အာရှလမ်းကတော့ပြစ်ခတ်မှုတွေရှိနေလို့အခုအချိန်ထိမဖွင့်နိုင်သေးပေမဲ့အာရှလမ်းမကြီးမှာပြန်သွာလာနိုင်ဖို့မျှော်လင့်နေကြပါတယ
်အာရှလမ်းဖွင့်ပြီးတော့အဆင်ပြေပါဒီအခုလည်းမိုးသားရွာလို့ဆိုရင်သူတို့ကားတွေမပြတ်တတ်ဘူးအာရှလမ်းကြီးကဖွင့်နေကြတာလေအဲ့မှာပဲဟိုဒီလူတွေတော်ရင်လာရေးအဆင်ပြေပါဦးတိုင်းကနေအဆင်မဝါဆိုးပါကောင်းဆိုရင်လမ်းကဆိုးတဲ့ဆိုးလာဖို့ပဲရှိကြတာလေ
လမ်းပန်းဆက်သွယ်ရေးအဆင်မပြေလို့ကုန်ကြဈေးကအရင်ကထက်ပိုတိုးလာနေပါတယ်ပြည်တွင်းမှာသုံးဆွဲနေတဲ့ထိုင်းကုန်စည်တွေလည်းဈေးတက်လာနေပါတယ်မြဝတီမြို့ထဲမှာတော့ပြည်တွင်းထွက်ကုန်တချို့ပြက်လက်နေပြီးထိုင်းကုန်စည်ကိုသုံးဆွဲဖို့ကလည်းကုန်ကြဈေးပိုများတယ်လို့ဒေသခံတူကပြောပါတယ
်တချို့ပြည်သူတွေကကျန်သွားလို့ရမှဆိုတော့ကဆယ်နှစ်ကြာပြီးတော့လောကပြည်ပြီးတော့မှဈေးတအားထောင်တက်သွားနေရှင်အခုဒါချင်းနဲ့ကြတော့ရိုးရပစ္စည်းရလည်းဈေးကောင်းနေပြီဒီရက်ကရိုးရပစ္စည်းတက်သွားရင်ကရှင်ဆိုတော့ချောင်းဒီအေးကို6,200ပေးလို့ရရရှင်ဆရာကလည်းလောကပင်ရလို့အဲ့ဒီလမ်းကပဲဒီကစားရည်လည်လာတာဈေးပြီးတော့ဒီမှာတို့ရောင်းပေးလိုက်တာရှင်အနာနဲ့လိုင်းဆိုရင်ဒီမှာတို့ဒီမှာစဉ်းစားကြတယ်ဆိုရင်လုံးဝမရဘူးထိုင်းပြည်တော့လည်းခေတုံးကတော့လိုင်းအချင်းကြီးကကောင်းလို့ရှိရင်အမနာပိုင်းကတော့ထိုင်းပြည်တည်းရတဲ့လိုင်းတောင်းဒီမြောက်ပြည်နေရာမှာကျတော့ထိုင်းရောက်ပိုင်းရတာဒီအရင်ကတော့တုံးဟိုအထောင်းရောက်ပိုင်းကတော့တုံးကြတယ်လေအခုအရင်ရောက်ပိုင်းနေရာလည်းကျတော့အရင်ကရရှိနေရှင့
်ထိုင်းဘက်ကနေစားတော့ကုန်ဝယ်ယူနိုင်ဖို့လမ်းကြောင်းလွယ်ကူပေမဲ့မြန်မာငွေကြက်တန်ဖို့ကြာဆင်းနေချိန်မှာပြည်ပကုန်စည်သုံးဆွဲနိုင်ဖို့ကခက်ခဲနေတယ်လို့ပြောပါတယ်မြဝတီကော့ဂရိတ်အာရှလမ်းမကြီးကိုပိတ်ပင်ထားချိန်မှာအခုအသုံးပြုနေတဲ့ထိုးကော်ကိုလမ်း38လမ်းနဲ့ကျက်ဥတောင်လမ်းတွေဟာမိုးရွာတဲ့အချိန်ကြောင့်ပျက်စီးနေပြီးသွာလာရခက်ခဲနေတာပါမြဝတီလမ်းမှာသွာလာနေကြတဲ့ကုန်တင်ရင်တွေနဲ့ခီးသွားကားမောင်းသူတွေကတော့မဖြစ်မနေသွာလာရမယ့်ကိစ္စရှိမှသာအသွာလာလုပ်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ